Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်မေလ1ရက်နေ့တနင်္ဂနွေနေ့ညနေပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါအီရန်နိုင်ငံဘက်ဂရက်မြို့တော်မှာအရေးပေါ်အခြေအနေကြေညာထားရပြီးစစ်တပ်လည်းအမြင့်ဆုံးအစ်စ်တက်လှမ်းထားရပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးကတော့ဆီးရီးယားရေဆွေးနွေးဖို့ဂျနီဗာကိုသွားရောက်ဖို့ရှိနေပါတယ်။ဒီကနေ့ခြားရောက်တဲ့နိုင်ငံတကာအလုပ်သမားနေမှာတော့အာရှတလွအလုပ်သမားတွေချီတက်ခဲ့ကြပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုမမိုးဖြူနဲ့အတူကြေညာပေးပါမယ်ရှင
်။ဟုတ်ကဲ့ပါရှင်။ဒီကနေ့သောတာရှင်နေနာဆင်ရမာကတော့ဒီကနေ့ကြားရောက်တဲ့ကမ္ဘာအလုပ်သမားနေမေဒင်းနေမှာနိုင်ငံတော်သမ္မတဦးထင်ကျော်ကအစိုးရသည့်လက်ထက်မြန်မာအလုပ်သမားတို့တရက်လုံးအလုပ်သမားအခွင့်အရေးအပြည့်အဝရနိုင်ဖို့ဆိုပြီးတော့ဒီအလုပ်သမားတို့ကိုတဝင်လာပေးဖို့တလို့အလုပ်သမားသမဂ္ဂတွေကလည်းရင်းနှံကြောင်းမြို့မှာအလုပ်သမားနေအခမ်းအနားကျင်းပနေပါတယ်
။ဒီနေ့ရင်းနှံကြောင်းမှာပြင်ပတဲ့မိသီးကကျွန်တော်ဖြတ်သန်းခဲ့တဲ့ကျွန်တော်တက်ရောက်ခဲ့တဲ့မိသီးနေတွေနဲ့အလုပ်သမားနေတွေနဲ့စာလို့ရှိရင်အနှစ်အရသာပုံမူပြည့်စုံတဲ့ပွဲလို့ကျွန်တော်တို့မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့
နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်ပိုင်းမှာလည်းထိုင်းနိုင်ငံရနောင်းမြို့မှာမြန်မာရွှေပြောင်းအလုသမားတချို့ဖယ်ရီစောင့်နေတဲ့အချိန်ကားတိုက်ခံရလို့အစုလိုက်ပြုံလိုက်တေဆုံးရတဲ့သတင်းနောက်ဆုံးအခြေအနေကိုတင်ဆက်ပေးမှာပါ။နောက်အမေရိကန်ပြည်ထောင်စုမှာအသေးစားလုပ်ငန်းတွေကိုရွှေပြောင်းနေထိုင်သူတွေကအများစုပိုင်ဆိုင်ကြတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကီထိုင်းနဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
အီရန်နိုင်ငံဘက်ဂရက်မြို့တော်တွင်နိုင်ငံရေးအခြေအနေကဒီကနေ့တနင်္ဂနွေနေ့မှာဗရန်ဗရာအခြေဆိုင်နေပါတယ်။ဘက်ဂရက်မြို့တော်ကိုအရေးပေါ်အခြေအနေကြေညာထားရပြီးဆန္ဒပြသူတွေကတချင်းကလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့နိုင်ငံတကာဆုံးအတွင်းတစိ့တစ်ပိုင်းကိုထိန်းချုပ်ထားပါတယ်။ဥပဒေပြုအမှတ်တွေလည်းထွက်ပြေးကုန်ကြပြီဖြစ်ပြီးစစ်တပ်ကတော့အမြင့်ဆုံးအစ်စ်တက်လှမ်းထားပါတယ်။ရှီယာဘာသာရေးခေါင်းဆောင်မိုတဒါအယ်ဆာဒါခေါင်းဆောင်နဲ့ဆန္ဒပြသူတွေကတနင်္ဂနွေနေ့မနက်ပိုင်းမှာအခုလူသူကင်းမဲ့နေပြီဖြစ်တဲ့လွှတ်တော်ရှိကလမ်းတွေပေါ်ဆက်လက်နေရာယူထားဆဲဖြစ်ပြီးနိုင်ငံတကာအဆုံးရဲ့ Celebration Square လို့သိကြတဲ့ရှင်မြန်မာလည်းစုဝေးနေကြပါတယ်။လွှတ်တော်အမတ်တွေကတော့ဆန္ဒပြသမားတွေလွှတ်တော်ရင်းကိုဝင်ရောက်လာတဲ့မနေ့စနေနေ့ကတည်းကထွက်ခွာသွားကြပြီဖြစ်ပါတယ်။လူနည်းစုခတ်လူမျိုးစုနဲ့ Sunni ပါတီတွေကလွှတ်တော်အမတ်60လောက်ကတော့ Background မျိုးတော်ကနေခတ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသ Iraben နဲ့ Sulaimania မျိုးတွေကိုထွက်ခွာသွားကြပြီဖြစ်ပါတယ်။လက်တုံပြန်ခံရမယ့်အရေးစိုးရင်ချက်ကြောင့်အမည်မဖော်လို့တဲ့လွှတ်တော်တာဝန်ရှိသူတဦးကတော့လွှတ်တော်ရင်းကအခြေအနေကို VOA ကိုပြောဆိုရမှာတော့အားလုံးအတွက်အန္တရာယ်ရှိတယ်လို့ပြောဆိုပြီးတချို့လွှတ်တော်အမတ်တွေအရင်အနဲ့ခံရတယ်လို့လည်းပြောဆိုပါတယ်။နိုင်ငံတကာဆုံးအတွင်းမှာဒီကနေ့တနင်္ဂနွေနေ့အထိထောင်ပေါင်းများစွာသောဆန္ဒပြသူတွေရှိနေဆဲဖြစ်ပြီးအချက်အခြာကြတဲ့အစိုးရအဆောက်အုံတွေအပြင်ဘက်မှာစခန်းချထားကြတယ်လို့လည်းအစိုးရအရာရှိကပြောပါတယ်။ဘက်ဂရက်မြို့တော်ကနိုင်ငံတကာဆုံးမှာတော့အစိုးရဌာနတွေနိုင်ငံတကာတန်ယုံတွေနဲ့ကုလသမဂ္ဂယုံတို့အခြေဆိုင်ရာဖြစ်ပြီးပုံမှန်အဖြစ်အထူးခွင့်ပြုချက်လက်မှတ်ရထားသူတွေသာဒီလုံခြုံရေးထူထူထပ်ထပ်ချထားတဲ့ဇုံအတွင်းကိုဝင်ခွင့်ပြုတာဖြစ်ပါတယ်။ရှီယာဘာသာရေးခေါင်းဆောင်ဆရာကတက်သည့်ပညာရှင်တွေနဲ့အစိုးရတရက်ကိုတောင်းဆိုနေတာဖြစ်ပါတယ်
။အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာဆီးရီးယားနိုင်ငံရေးဆွေးနွေးဖို့ဒီကနေ့တနင်္ဂနွေနေ့မှာဂျနီဗာကိုသွားရောက်မှာဖြစ်ပါတယ်။ဆီးရီးယားနိုင်ငံတဝန်းအပြစ်ခတ်ရစဲရေးပြန်ခိုင်းမာလာစေဖို့ဆောင်ရွက်ဆဲကိစ္စတွေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးကဆွေးနွေးမှာဖြစ်တယ်လို့မနေ့စနေနေ့ကနိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့ဆီးရီးယားစစ်ဆေးညှိနှိုင်းရေးဆိုင်ရာကိုယ်စားလှယ်တွေကိုလည်းဆွေးနွေးပွဲအစီအစဉ်အတွက်ပြင်ဆင်ထားဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကတိုက်တွန်းထားပါတယ်။အလက်ပိုမျိုးကအကြမ်းဖက်တိုက်ခိုက်မှုတွေဆုံးသတ်ပြီးတနင်္ဂနွေလုံးအပြစ်ခတ်ရစဲရေးပြန်ခိုင်းမာလာစေဖို့ထိတ်တန့်ဦးစားပေးဖြစ်တယ်ဆိုတာကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးကရှင်းရှင်းလင်းလင်းပြောထားပြီးဖြစ်တဲ့အကြောင်းနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဂျွန်ကာဘီကပြောဆိုပါတယ်။ Syria သမ္မတအဆက်ရဲ့တပ်ဖွဲ့တွေကြောင့်ပြည်ပခန့်တွေဆက်ဆိုးဝါးစေမဲ့အရေးမှာအမေရိကန်နိုင်ငံရဲ့ဝန်ကြီးကစိုးရိမ်တဲ့အကြောင်းကိုလည်းထုတ်ဖော်ပြောဆိုပါတယ်။ Syria နိုင်ငံမြောက်ပိုင်းအလက်ပိုမြို့တွေကတဘုံနေထိန်းချုပ်ထားတဲ့ဒေသကိုမနေ့က Syria အစိုးရရဲ့စစ်လေယာဉ်တွေနဲ့လက်နဲ့တက်ဆင်ထားတဲ့ရဟရင်တွေကလေကြောင်းကနေအကျဉ်30လောက်တိုက်ခိုက်ခဲ့တာကြောင့်အနည်းဆုံးလူ5ယောက်သေဆုံးခဲ့ပါတယ်။ Britain ခြေဆိုင်ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့အစိုးရ April 22ရက်နေ့တုန်းကလည်းအဲ့ဒီနေ့ကစလို့အမြောက်တွေ တုံးချီတွေနဲ့ပြစ်ခတ်မှုတွေလေကြောင်းကနေတိုက်ခိုက်မှုတွေကြောင့်အရသာ250လောက်တိဆုံးခဲ့ရပြီလည်းဖြစ်ပါတယ်။ဒီတိဆုံးခဲ့ရသူတွေထဲမှာအနည်းဆုံး50လောက်ကလေကြောင်းတိုက်ခိုက်မှုအတွင်းစစ်ရုံတရုံကိုထိမှန်ခဲ့တာကြောင့်တိဆုံးကြရတာဖြစ်ပါတယ်ရှင်
။တူရကီနိုင်ငံဂါဇီယန်ထပ်မြို့အရှိတောင်ပိုင်းကရဲဌာနချုပ်ယုံအပြင်ဘက်မှာကားပုံးပေါက်ကွဲခဲ့တဲ့အတွေ့ရဲရာရှိတအူတိဆုံးပြီးလူ22ယောက်ဒဏ်ရာရခဲ့တယ်လို့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးကပြောပါတယ်။ဂါဇီယန်ထပ်ဒေသဆိုင်ရာအုပ်ချုပ်ရေးမှူးအလီရာလီကာရာကိုကိုးကားပြီးရေးသားတဲ့သတင်းတွေအရတော့တနင်္ဂနွေနေ့ကဖြစ်ခဲ့တဲ့အဲ့ဒီပေါက်ကွဲမှုမှာဒဏ်ရာသူ73ယောက်ထဲက6ယောက်ကရဲရာရှိတွေဖြစ်တယ်လို့ဆိုပါတယ်။ပုဂ္ဂလိက NTB ရုပ်မြင်သံကြားအစီအစဉ်ဗီဒီယိုသတင်းမှာပေါက်ကွဲမှုနဲ့ပျက်စီးသွားတဲ့ပြတင်းပေါက်မှန်တဲ့တခြားအပျက်စီးတွေကိုလမ်းသွားလမ်းလာတွေကြည့်နေတဲ့ပုံနဲ့သူနာပြုရှင်နဲ့အရေးပေါ်ဝင်ရောက်လာပုံတွေကိုပြသခဲ့ပါတယ်။ဂါဇီယန်ထပ်မြို့ဟာတူရကီနိုင်ငံမှာလူဦးရေတသန်းခွဲရှိတဲ့6ခုမြောက်အကြီးဆုံးမြို့ဖြစ်ပြီးစီးရီးယားနယ်စပ်နဲ့55ကီလိုမီတာပဲအကွာအဝေးရှိတဲ့မြို့ဖြစ်ပါတယ်။စီးရီးယားစစ်အတွင်းဒုက္ခသည်တွေထွက်ပြေးတဲ့လမ်းတစ်လျှောက်အဓိကခိုးလုံရနေရာလည်းဖြစ်ပါတယ်။ဒီတိုက်ခိုက်မှုကိုဘယ်သူလုပ်တယ်ဆိုတာမသိရသေးပေမဲ့ဒီနေ့ထဲမှာပါကစ္စတန်အစ္စတန်ဘူးမြို့မှာလည်းအခုတိုက်ခိုက်မှုနဲ့ဆင်တူတဲ့တိုက်ခိုက်မှုတွေကိုဂျီဟတ်ဘာသာရေးစစ်ပွဲလှူလာသူတွေကလုပ်ခဲ့ကြပါတယ်။
အမေရိကန်နိုင်ငံလောကမှာတော့အမေရိကန်နိုင်ငံသမ္မတရွေးပွဲအတွက်ကယ်လီဖိုးနီးယားပြည်နယ်မှာဂျွန်လ9ရက်နေ့ကျင်းပမယ့်ပနားမရွေးကောက်ပွဲကနေ Republican Party ရဲ့ကိုယ်စားလှယ်လောင်းဘသူဖြစ်မလဲဆိုတာအဆုံးဖြတ်ပေးလိမ့်မယ်လို့ Texas ပြည်နယ်ထက်လွတ်တော်မှ Ted Cruz ကပြောဆိုလိုက်ပါတယ်။လက်ရှိအချိန်ထိ Republican Party ဘက်ကရှေ့ဆုံးကပြင်းနေတဲ့စီးပွားရေးသမား Donald Trump ရဲ့နောက်ကလိုက်နေတဲ့ Cruz ကကယ်လီဖိုးနီးယားပြည်နယ် Republican ညီလာခံမှာပါတီကိုယ်စားလှယ်တွေနဲ့တွေ့ဆုံရမှာမဲဆွေဘွဲကမြို့နယ်တစ်ခုချင်းအလိုက်စစ်မြေပြင်လိုအပြင်းထန်ပြန်ရမယ့်အခြေအနေရောက်နေတယ်လို့ပြောဆိုခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်က Republican Party ဝင်တွေအနေနဲ့ဇူလိုင်လကျင်းပမယ့်တိုင်းနိုင်ငံလုံးအဆင့်ညီလာခံအတွက်ပြည်နယ်အားလုံးနဲ့မှအများဆုံးအရေးအတွက်ဖြစ်တဲ့ကိုယ်စားလှယ်152ယောက်ရွေးချယ်ရမှာဖြစ်ပါတယ်။ပါတီတစ်ခုစလုံးကရှင်ပြိုင်ကြတဲ့ကိုယ်စားလှယ်လောင်းတွေအနေနဲ့ရွေးကောက်ပွဲမှာအနိုင်ရဖို့အတွက်သူတို့ကိုမဲပေးဖို့လိုအပ်တဲ့ Delegate လို့ခေါ်တဲ့ကိုယ်စားလှယ်ရေးအတွက်က1239ယောက်ဖြစ်ပါလေ AP သတင်းအရအခုအထိ Republican Party ဘက်ကရှေ့တန်းရောက်ကိုယ်စားလှယ် Donald Trump ကကိုယ်စားလှယ်ရေးအတွက်1239ယောက်လိုအပ်တဲ့အထက်မှာကိုယ်စားလှယ်1000အထိရထားပြီဖြစ်ပါလေ Cruz ကတော့ကိုယ်စားလှယ်ရေးအတွက်600အောက်ရထားတယ်ဆိုပေမဲ့မဲဆွယ်ပွဲတွေမှာလာမဲ့ရွေးချယ်ပွဲတွေမှာထောက်ခံတဲ့လူပိုများလာပြီးတော့နောက်ဆုံးညီလာခံမှာ Trump မဲအပြတ်နဲ့နိုင်မသွားအောင်လုပ်နိုင်ဖို့ကြိုးစားနေတော့ဖြစ်ပါလေကိုယ်စားလှယ်လောင်းနေဟာလာမဲ့အင်္ဂါနေ့မှာသမရရွေးချယ်ဖို့ကိုယ်စားလှယ်59ယောက်မဲပေးခွင့်ရှိတဲ့အင်ဒီယားနာပြည်နယ်မှာရှင်ပြိုင်ရမှာဖြစ်ပြီးထရမ့်ကိုလက်ရှိနေရာကနေဖြုတ်ချဖို့အတွက်အရေးကြီးတဲ့ရှင်ပြိုင်ပွဲဖြစ်တယ်လို့ခရုစ်ကပြောဆိုထားပါတယ
် VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ဒီကနေ့မေလ10ရက်နေ့မှာခြားရောက်တဲ့ကမ္ဘာအလုံသမားနေမှာသမရဦးထင်ကျော်ကမြန်မာအလုံသမားသူကြီးအတွက်တဝန်လွှာပေးပို့ပါရယ်အလုံသမားအခွင့်အရေးတိုးတက်ရရှိရေးအတွက်အစိုးရအလုံရှင်နဲ့အလုံသမားပူးပေါင်းဆောင်ရွက်နေပြီးခေတ်စနစ်နဲ့မယောညီတော့တဲ့ဥပဒေတွေကိုပြင်ဆင်ရေးဆွဲနေတယ်လို့သမရဦးထင်ကျော်ကတဝန်လွှာမှာထည့်သွင်းပြောဆိုပါရယ်နိုင်ငံတကာအလုံသမားနေဖြစ်တဲ့ဒီကနေ့မေဒီမှာတော့အာရှနိုင်ငံတချို့ကမြို့ကြီးတွေမှာလည်းထောင်ပေါင်းများစွာသောအလုံသမားတွေလမ်းမပေါ်ထွက်ဆန္ဒပြခဲ့ကြပြီးအလုံကိုင်ပေါ်ထုတ်ပေးဖို့အနေဆုံးလောက်ခလာစာတိုးမြင့်ပေးဖို့တောင်းဆိုခဲ့ကြပါတယ်။တောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်မှာဒီကနေ့ဆန္ဒပြသူ3000လောက်ကတချင်းတွေတမ်းမြိုင်သည်ဆိုတမကဆောင်ပုတ်တွေကိုဟစ်ကြွေးပြီးအလုသမားအခွင့်အရေးတိုးတက်ရရှိရေးတောင်းဆိုခဲ့ကြပါတယ်။အင်ဒိုနီးရှားနိုင်ငံဂျာကာတာမြို့တော်မှာတော့ထောင်နဲ့ချီတဲ့အလုသမားတွေနိုင်ငံတကာအလုသမားနေအဖြစ်ငြိမ်းငြိမ်းချမ်းချမ်းချီတက်ခဲ့ကြပြီးလောက်ခလာစာတိုးမြင့်ရရှိရေးတောင်းဆိုကြပါတယ်။ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာတော့ဆန္ဒပြသူတွေလမ်းမတွေထက်ချီတက်ခဲ့ကြပြီးသမ္မတဘန်နီနိုအကီနိုရဲ့ပုံတူရုပ်ကိုမီးရှို့ဆန္ဒပြအလုတ်ခွင်အခြေအနေတိုးတက်ဖို့နဲ့အလုတ်အကင်တွေအကာအကွယ်ပေးဖို့အစိုးရကိုတောင်းဆိုကြပါတယ်။ထိုင်ဝမ်မြို့တော်ထိုင်ပေမှာတော့အလုတ်ချိန်လျှော့ပြီးလောက်ခလာစာတိုးပေးဖို့အလုတ်သမားသမ္မတတွေချီတက်ဆန္ဒပြခဲ့ကြပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံလေပိုင်းတန်ဂယ်ခရိုင်ဒူဘီလ်ရွာမှာ ဟိန္ဒူဘာသာဝင်ဆက်ချုပ်ဆရာတယောက်တိဆုံးခဲ့ရတဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ဆွေးရောက်အစ္စလမ်ဖွဲ့ ISIS ကစနေနေ့ကပြောဆိုတဲ့အကြောင်းအမေရိကန်ခြေစိုက်စောင့်ကြည့်လေ့လာရေးဖွဲ့တစ်ခုဖြစ်တဲ့ Site Intelligence ကပြောပါတယ်တိုက်ခိုက်မှုနဲ့ပတ်သက်လို့ဖန်ဆီးထားသူတယောက်ကတိဆုံးသူဂျော်ဒါကို2012ခုနှစ်တုန်းကတမန်တော်မိုဟာမက်ကိုအတည်ပြုပြောဆိုစကားကြောင့်တရားစွဲမှုသူဖြစ်တယ်လို့ The Daily Star သတင်းကစနေနေ့ကဖော်ပြပါတယ်တိဆုံးသူကိုနှစ်ယောက်ထက်မနည်းတဲ့တန်ကြီးစော်သမားအဖွဲ့ကဒီအသက်50အရွယ်ဆက်ချုပ်ဆရာဂျော်ဒါရဲ့အချုပ်ဆိုင်ရှေ့နားမှာစနေနေ့မွန်းလွဲပိုင်းကတိုက်ခိုက်ခဲ့တာဖြစ်ပြီးတော့တိုက်ခိုက်သူတွေစိုက်ကင်းနဲ့ထွက်ပြေးသွားကြတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်ဆက်ချုပ်ဆရာဂျော်ဒါဟာတမန်တော်မိုဟာမက်ကိုထိခိုက်စော်ကားတဲ့အတွက်သူ့ကိုတပ်ဖြတ်လိုက်တယ်လို့ IS အစွန်းရောက်တွေကပြောတဲ့အကြောင်း Site Intelligence အဖွဲ့ကပြောဆိုပါတယ်2012ခုနှစ်ကလည်းဒေသခံမွတ်စလင်တွေကတမန်တော်မိုဟာမက်နာမည်ကိုအလွဲသုံးစားလို့မှတ်ချက်ပေးပြောဆိုခဲ့တယ်ဆိုပြီးသူ့ကိုရိုက်နှက်ခဲ့ပူးပါတယ်မွတ်စလင်တချို့ပြောအရာဂျူရာဟာဖန်ခံပြီးထောင်ထဲမှာတလှလောက်နေခဲ့ပြီးတော့အခုသူ့ကိုတိုက်ခိုက်မှုဟာတက်ကြွလှုပ်ရှားသူဘလော့ဂါအစ္စလမ်ခန်းကိုတပ်ဖြတ်ခဲ့ပုံနဲ့တူတယ်လို့ VOA ကိုပြောရမှာဒေသခံရဲရရှိသူကမှတ်ချက်ပေးခဲ့ပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီး2012ခုနှစ်ကတိုက်ခိုက်မှုနဲ့ဆက်ဆက်မှုရှိမရှိရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့လည်းပြောပါတယ်ရှင်
ဗီယက်နမ်နိုင်ငံကမ်းရိုးတန်းတစ်လျှောက်မှာငါးတွေအစုလိုက်အပြုံလိုက်ဒေဆေးမှုဖြစ်စေတဲ့ဆိုတဲ့ဆွတ်ဆွဲချက်နဲ့ထိုင်ဝမ်လုပ်ငန်းကြီးတစ်ခုကိုရာနဲ့ချီတဲ့ဗီယက်နမ်ပြည်သူတွေဒီကနေ့တနင်္ဂနွေနေ့မှာဆန္ဒပြခဲ့ကြပါတယ
်နောက်ဆုံးတင်ထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်တဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်နဲ့တပြေးညီနားဆင်နိုင်ရောက်ပါရှင်တနင်္ဂနွေနေ့ညနေခင်းသတင်းတွေကိုဇက်တိုက်တင်ဆက်ပေးပါမယ်အခုရုံဆုံးနားဆင်ရမှာကတော့ဒီကနေ့ကြားရောက်တဲ့မေဒီနေ့သတင်းဖြစ်ပါတယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့အစိုးရတဲ့လက်ထက်မှာမြန်မာအလို့သမားတို့တရက်လုံးအလို့သမားအခွင့်အရေးအပြည့်အဝရရှိနိုင်မှုတရားမျှတမှုအပေါ်မှာအခြေခံနဲ့အစိုးရအလို့ရှင်အလို့သမားသုံးပွင့်ဆိုင်ပူးပေါင်းဆောင်ရွက်သွားမယ်လို့သမရတဲ့ဦးထင်ကျော်ကမေလာတရက်နေ့မေဒီနေ့မှာအလို့သမားတို့ကိုတဝန်လွှာပေးပို့ပြောဆိုလိုက်ပါတယ်ရင်းနှံမြေအလို့သမားကြီးတွေအလို့သမားအခွင့်အရေးတိုက်ပွဲဝင်ခဲ့ရာရင်းနှံကျောင်းမြို့မှာလည်းအလို့သမားနေအခမ်းအနားကိုအလို့သမားသမဂ္ဂတွေနဲ့အလို့သမားအဖွဲ့ပေါင်းစုံကစုပေါင်းကျင်းပပြီးတော့အလို့သမားတို့အရေးဆွေးနွေးဖလှယ်နေကြပါတယ်အကြောင်းစုံကိုနားဆင်ပါရှင်
ဒီကနေ့ဟာဖြင့်မေဒီနေလို့တည်ကြတဲ့126ကြိမ်မြောက်အပြည့်ပြည့်ဆိုင်ရာအလုံသမားနေ့ဖြစ်ပါတယ်1886ခုနှစ်ကအမေရိကန်ပြည်ထောင်စုချီကာဂိုမြို့မှာအလုံသမားတွေကအလုံချိန်အစမတန်များလွန်းနာကိုကန့်ကွက်ဆန္ဒပြတောင်းဆိုခဲ့ကြတဲ့အထိမ်းအမှတ်အဖြစ်ကမ္ဘာအလုံသမားနေ့ကိုသတ်မှတ်ခဲ့တာပါဒါအပြင်မြန်မာနိုင်ငံမှာအစိုးရအဖွဲ့အပြောင်းလဲဖြစ်ပြီးနောက်ပိုင်းပထမဆုံးကြာရောက်တဲ့မေဒီနေလည်းဖြစ်ပါတယ်အစိုးရတဲ့အနေနဲ့အလုံသမားကြီးတွေနဲ့လက်တွဲပြီးနိုင်ငံတော်ဖွံ့ဖြိုးတိုးတက်စေဖို့ဆောင်ရွက်သွားမှာဖြစ်တယ်လို့အလုံသမားတွေအလုံသမားအခွင့်အရေးအပြည့်အဝရရှိရေးအလုံသမားအခွင့်အရေးကိုကာကွယ်စောင့်ရှောက်ပေးနိုင်တဲ့ခိုင်မာတဲ့အလုံသမားဥပဒေတွေပြဋ္ဌာန်းနိုင်ရေးအစိုးရအလုံရှင်အလုံသမားသုံးပွင့်ဆိုင်ဆက်ဆံရေးကောင်းမွန်ပြီးတည်ငြိမ်အေးချမ်းတဲ့လုပ်ငန်းခွင်များဖြစ်ပေါ်စေရေးဆောင်ရွက်သွားမယ်လို့မေဒီနေ့အထိမ်းအမှတ်သမရဦးထင်ကျော်ပေးပို့တဲ့တဝန်လွှာတဲ့ဖော်ပြပါရှိပါတယ်။ဒါအပြင်ပြည်ပရောက်မြန်မာအလုံသမားတွေအတွက်ကိုလည်းသူတို့တွားရောက်ပြီးတော့အလုံလုံကိုင်းနေတဲ့နိုင်ငံတွေကအလုံသမားဥပဒေအတိုင်းအလုံသမားအခွင့်အရေးအပြည့်အဝရပိုင်ခွင့်ရှိရေးနဲ့အလုံကိုင်းခွင့်အလန်းတွေပေါ်ပေါက်နိုင်ရေးဆောင်ရွက်သွားမယ်ဆိုတာကိုလည်းသမရဦးထင်ကျော်ရဲ့တဝန်လွှာထဲမှာဖော်ပြပါရှိပါတယ်။အခုအစိုးရတဲ့လက်ထက်မှာအလုံသမားအခွင့်အရေးဒီထက်ပိုပြီးတရားမျှတစွာရရှိနိုင်မယ်လို့မျှော်လင့်ကြောင်းအလုံသမားရေးဥပဒေပိုင်းအရအကြံပေးကူညီပေးနေသူအလုံသမားရေးကျွမ်းကျင်သူဦးအောင်လင်းကပြောပါတယ
်။လက်တလို့အခြေအနေကတော့ဒုက္ခလာတာကိစ္စပေါ့နော်။ဆိုတော့ဒီနေဆုံးခကြင်းငွေတတ်မှတ်ထားတဲ့ကိစ္စကိုလည်းဒီရောက်ကျွန်တော်တို့ပြင်ရမှာပေါ့နော်။ဒါလက်တလို့လောက်ရမယ့်ကိစ္စ။ရရှိအတွက်ကိုတော့ရခင်အစိုးရလက်ထက်မှာသွားခဲ့တဲ့ဒီအလုံသမားရေး policy ပေါ့နော်ဒီအခုအစိုးရတိလက်ထက်မှာဒီလူသမားဝင်ကြီးဌာနအစိုးရအလို့ရှင်လူသမားသုံးဝင်ဆိုင်ဖွဲ့စည်းထားတဲ့မြူသားကော်မတီရဲ့ဖွဲ့စည်းပုံကိုပြန်နေပြင်ဆင်တင်တယ်။အဲကြောင့်လည်းဆိုတော့ပြီးခဲ့တဲ့အစိုးရ၅နှစ်တန်းမှာဒီမြူသားကော်မတီဖွဲ့စည်းပုံနဲ့ဒီလူသမားဘောလူကြီးရဲ့ policy ပေါ့နော်ဒါကိုချမှတ်ပြီးတော့လှုပ်ဆောင်ခဲ့တဲ့အခါမှာအောင်မြင်စင်းတဲ့လောက်မအောင်မြင်ခဲ့တဲ့ရလဒ်တွေပေါ့နော်ဒါတွေကိုပြန်လည်သုံးသပ်ပြီးတော့ဒီမြူသားကော်မတီကိုအစ်စ်ပြန်လည်ဖွဲ့စည်းစီစဉ်ပါတယ်
။ရေနံချောင်းမြို့မှာတော့အလို့သမားတမကတွေနဲ့အလို့သမားအဖွဲ့ပေါင်းစုံကဦးစီးပြီး ီမေရင်းနေ့အခမ်းအနားကိုကျင်းပပြီးအလုံသမားရေးကိုဆွေးနွေးနေကြပါတယ်အဲ့ဒီဆွေးနွေးချက်တွေနဲ့ပတ်သက်ပြီးဒီပွဲကိုကိုယ်တိုင်တက်ရောက်တဲ့အလုံသမားအခွင့်အရေးကာကွယ်မြင့်တင်သူများအဖွဲ့ကကိုနေဝင်းဦးကအခုလိုပြန်ပြောပြပါတယ
်ဒီနေ့ရင်းနှံကျောင်းမှာပြင်းပတဲ့မီးရီးကကျွန်တော်ဖြတ်သန်းခဲ့တဲ့ကျွန်တော်တက်ရောက်ခဲ့တဲ့မီးရီးနေ့တွေနဲ့အလုံသမားနေ့တွေနဲ့စာလို့ရှိရင်အနှစ်အရသာပုံမှန်ပြည့်စုံတဲ့ပွဲလို့ကျွန်တော်တို့မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်1300ပြည့်ရင်းနှံပြည့်အလုံသမားသပိတ်ကိုလည်းဒီနေရာမှာပဲစပြီးတော့အကောင့်ထည့်ဖို့ခဲ့တယ်ပေါ့နော်ဒီနေ့ကကျွန်တော်တို့အလုံသမားတွေရဲ့ကိုယ်ပိုင်အတွေးခေါ်တွေကိုယ်ပိုင်ခံစားနေချက်တွေကိုချပြရတဲ့ပြီးတော့ရင်ဖွင့်ရတဲ့နေ့ဖြစ်နေလို့ပါသမဏာကြီးကတော့ပြောရတာပေါ့နော်သမဏာကြီးပြောတဲ့အတိုင်းကိုပေါ့အကောင့်ထည့်10မိနစ်ပေါ်ပေးမယ်ဆိုရင်ကျွန်တော်တို့အလုံသမားတွေအတွက်အခွင့်အရေးတွေပိုရလာမှာပေါ့တော့အလုံသမားတွေရဲ့လူနေမှုဘဝမြန်မာတိုးတက်ရေးတွေချက်တွေကိုအကောင့်ထည့်ပေါ်ပေးနိုင်ရင်တော့ပို့ပြီးတော့အဆင်ပြေမှာပေါ့ဗျာ
အစိုးရတဲ့လက်ထက်ခိုင်မာတဲ့အလုံသမားဥပဒေတွေပြဋ္ဌာန်းနိုင်ရေးအပါအဝင်အလုံသမားတွေလုပ်ငန်းခွင်ဘေးအန္တရာယ်ကင်းရှင်းစေရေးပြည်ရင်းပြည်ပမှာတင့်လျော်ကောင်းမွန်တဲ့အလုပ်ကိုင်ရရှိစေရေးလုပ်ငန်းခွင်ကျွမ်းကျင်မှုလေ့ကျင့်သင်ကြားပေးရေးလူမှုဖူလုံရေးအလုံသမားတွေအတွက်ကျန်းမာရေးဆောင်ရှောက်မှုပေးနိုင်တဲ့လူမှုဖူလုံရေးစီမံကိန်းတွေအကောင့်ထည့်ဖော်ဆောင်ရွက်ပေးဖို့အလေးအနက်ထားတိုက်တွန်းပါတယ်လို့ဦးအောင်လင်းကဆိုပါတယ
်အရင်အစိုးရလက်ထက်မှာတော့ကျွမ်းကျင်လုပ်သားစီမံကိန်းအတွက်ဒီပြည်တော်စုအစီအစဉ်အနေနဲ့တိကျဘတ်ဂျက်ထားရှိခဲ့တာမတွေ့ဘူးပေါ့နော်ဥစရာတဲ့ပေါ်ဒီလူဥစရာတဲ့လက်ထက်မှာတော့တကယ်ရင်တော်မွေးတို့ရဲ့အစီအစဉ်မှာပြည်သူအဆင့်ကိုတရားဘတ်ဂျက်ထားဖို့လိုအပ်ပြီလို့ကျွန်တော်တို့မြင်ပါတယ်။ဒါမှလုပ်ငန်းတွေကိုအချိန်ဟုန်နဲ့အဆောင်ရွက်နိုင်မယ်။ပမာဏများများလေ့ကျင့်မှုထုတ်နိုင်မယ်လို့ကျွန်တော်တို့မြင်ပါတယ်ဗျ
။ဒီကနေ့မေရင်းနေ့အခမ်းအနားတွေကိုတော့ရင်းနှံကျောင်းမြို့နေပြည်တော်ရန်ကုန်နဲ့မြန်မာနိုင်ငံတွင်းကနေရာအနှံပြားမှာအခမ်းအနားတွေကျင်းပပါတယ်။ဒီတော့တွင်မှာပဲအလုပ်ထုတ်ခံထားရတဲ့သခိုင်းတိုင်းဗရမားစက်မှုစုံမြန်မာ Vineyard Playwood Private Company Limited ကတစ်အချောတဲ့စက်ယုံကဆန္ဒပြအလုံသမားတရားကျော်ဟာနေပြည်တော်ကိုခြိတက်နေကြတာမှာဒီကနေ့ညနေပိုင်းကတော့ကြောက်စဲမျိုးအဝင်နာကိုရောက်ပြီးစခန်းချနားနေတယ်လို့အလုံသမားခေါင်းဆောင်တဦးက VOA ကိုပြောပါတယ်ကြောက်စဲမျိုးအထွေထွေအုပ်ချုပ်ရေးမှုကအလုံသမားတွေကိုလာတွေ့ပြီးကြောက်စဲမျိုးကိုဆန္ဒပြဖြတ်တမ်းမယ်ဆိုရင်ခုနှစ်ရက်ကြိုတင်ခွင့်တောင်းဖို့ပြောပြီးတားဆီးဖို့ကြိုးစားပေမဲ့အလုံသမားတွေကတော့သူတို့မူလဥတီချက်အတိုင်းဆက်ပြီးခြိတက်ကြမယ်လို့ပြောပါတယ်အလုံသမားတွေဟာအလုပ်ထုတ်ခံရပြီးနှစ်လကြာတဲ့အထိအလုံသမားဝန်ကြီးဌာနနဲ့အလုပ်ရှင်ဘက်ကညှိနှိုင်းဖြေရှင်းပေးတာမျိုးမရှိတဲ့အတွက်သူတို့ရဲ့အခက်ခဲတွေကိုဖြေရှင်းပေးရေးတင်ပြဖို့နေပြည်တော်သမရယုံကိုခြိတက်နေကြတာလို့ဆိုပါတယ်ဒါဟာဖြင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့အစိုးရတည်တက်လာပြီးကလေးကဆိုရင်ပထမဆုံးအလုတ္တမဆန္ဒပြပွဲလေးဖြစ်ပါတယ်အခုလိုမျိုးမကြာခဏဆန္ဒပြပွဲတွေဖြစ်ပေါ်စေတဲ့လောကလာစားနဲ့အလုတ်ချိန်အချိန်ပိုတတ်မှတ်ရေးအလုတ်ရှင်အလုတ္တမကြားအငင်းပွားမှုတွေကိုလွတ်လပ်ပြီးတော့တရားမျှတမှုရှိတဲ့အလုတ်ရှင်အလုတ္တမတာဝန်ရှိသူတို့ကြားသုံးမွေ့ဆိုင်ညှိနှိုင်းဖြန့်ဖြေးဆုံးဖြတ်ပေးဖို့ကိုလည်းအလုတ္တမတို့ဘက်ကလူလာနေတာဖြစ်ပါတယ်ရှင်VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းနိုင်ငံရနောင်းဘက်မှာရွှေပြောင်းအလုသမားတွေအစုလိုက်အပြုံလိုက်ကားတိုက်ခံရတဲ့နောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုတင်ပြပေးပါမယ်မြန်မာနိုင်ငံကော့တောင်မြို့တစ်ဖက်ချမ်းထိုင်းနိုင်ငံတောင်ပိုင်းရနောင်းမြို့မှာစနေနေ့တုန်းကရင်းမတော်တဆဖြစ်မှုအတွင်မှာတေဆုံးဒဏ်ရာရသူမြန်မာနိုင်ငံသားရွှေပြောင်းအလုသမားတွေအတွက်ဥပဒေနဲ့အညီနှစ်နာကြေးရဖို့ကြိုးစားနေကြပါတယ်အခုအချိန်ထိဆိုရင်တော့တေဆုံးသူဟာ5ဦးအထိရှိနေပြီးဆေးရုံမှာကုသမှုခံယူနေတဲ့ဒဏ်ရာရသူတွေထဲမှာအခြေအနေစိုးရိမ်ရသူတွေကရှိနေစေဖြစ်ပါတယ်ဆက်ကို group ပင်လယ်စာအေးကန်းဆက်ယုံကမြမအလုသမားတွေကြုံခဲ့ရတဲ့ဒီအဖြစ်အပျက်နဲ့ပတ်သက်ပြီးတော့ VOA ထိုင်းခြေဆိုင်သတင်းတော်မယေးမှာသတင်းပေးပို့ထားတာနားဆင်ပါရှင်
။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ကော့တောင်းမြို့ရဲ့တဖက်ချမ်းရနောင်းမြို့ကပင်လယ်စာအေးကန်းဆက်ယုံမှာအလုလုကြတဲ့အလုသမားတွေဟာဧပြီလ30ရက်နေ့မနက်စောစောမှာဆက်ယုံကိုသွားဖို့ကားဆောင်နေစမှာပဲကားတစ်စီးကလမ်းဘေးကိုထိုးကျခဲ့တာကြောင့်အလုသမားတွေတေဆုံးတန်ရာရခဲ့ကြတာပါအခုချိန်ထိတော့တေဆုံးသူ5ဦးရှိခဲ့ပြီးတန်ရာရသူ9ဦးဟာဆေးရုံမှာဆေးဝါးကုသမှုခံရပြီးအဲ့ဒီထဲက2ဦးကတော့အခြေအနေစိုးရိမ်ရတယ်ဆိုပြီးအဲ့ဒီအမှုနဲ့ပတ်သက်လို့ရှေ့နေအကူအညီပေးမဲ့ညညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်း FPD အဖွဲ့ကဒါရိုက်တာဦးထူးချစ်ကပြောပါတယ
်လောလောဆယ်မနေ့ကဖြစ်ပေါ်တခါတည်းဟိုတည်သွားတော့အကုန်လုံး5ယောက်ရှိပြီ5ယောက်ကဆိုတော့ဒီ substitute ဖြစ်မှာ3ယောက်ပွေနေပြီတည်းနောက်2ယောက်ကတော့နေ့လယ်မှာတယောက်နဲ့မနေ့ညတယောက်ပေါ့အလုံးတော့5ယောက်နောက်ဆေးရုံမှာတော့အခုလက်ရှိလူနာပေါ့အတွင်းလူနာကကျွန်တော်တို့6ယောက်ရှိနေတယ်2ယောက်ကတော့အချိန်ကြီးတော့ဆိုးတဲ့နေသားမှရှိတယ
်အခုညီပေးနေတဲ့နောက်တစ်ဖွဲ့ဖြစ်တဲ့ရနောင်းမြို့အခြေဆိုင်ရွှေပြောင်းလုံသမားဖွံ့ဖြိုးတွတ်တည်ဥက္ကဋ္ဌဦးဟိန်ချက်ကတော့တေဆုံးမှုဖြစ်စဉ်ကိုအခုလိုပြောပြပါတယ
်အဲဒီဆေးရုံလုံနေတာအဲမှာပမာလုံသမားအားလုံး1000ကျော်လောက်ရှိတယ်အများကြီးတော့စနေနေ့တိုင်းလူတိုင်းသားတွေအများကြီးရှိတယ်ပေါ့ဗျာကြားနေပြီးတော့ဖြစ်စီတဲ့သူကဒီစိုက်ခံရတဲ့နေရာနေပြီးတော့လုံယုံနေသူကကျွန်တော်တို့ပမာဒီမှာကျန်နေဆို တမိုင်ကြော်ကြော်လောက်ရှိမယ်တမိုင်နဲ့သုံးဖာလောက်လောက်ရှိမယ်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့
အဲ့တော့အလို့သမားတွေကဒီမှာတန်းစီပြီးတော့ဖယ်ရီကားစောက်ကြည့်ရတယ်မနေ့ပိုင်းတွင်သူက၄နိုင်ခွဲတကြီးရှိတယ်၅နိုင်ခွဲတကြီးရှိတယ်၆နိုင်ခွဲတကြီးရှိတယ်ဒါသူတို့ဒီတိုက်ခိုက်ရတဲ့အခြေစဉ်ဒါ၆နိုင်ကျွဲစဉ်ဒါနောက်ဆုံးဟိုဖယ်ရီကားရှိတဲ့အခြေပေါ့ဗျာဟိုသူကဒီလမ်းနဲ့ကျော်မှနေရဆိုတာတက်လာပါတယ်ဆိုတော့တစ်ဖက်ရဲ့လမ်းပလက်ဖောင်မှနေတာမဟုတ်ဘူးလမ်းနဲ့ကျော်မှနေတဲ့လူမျိုးတွေပဲအားလုံးကတိုက်ခိုက်ရတာ
တေဆုံးသူတွေကဒဏ်ရာရသူတွေအားလုံးဟာအမျိုးသမီးတွေဖြစ်နေကြပါတယ်သူတို့တွေဟာတရားဝင်အထောက်အထားလက်မှတ်တွေရှိတာကြောင့်နိနာကြီးရဖို့အတွက်စ조사သွားမယ်ဆိုပြီးဥထုချစ်ကတော့ပြောပါတယ
်တေဆုံးသူတွေဒဏ်ရာရသူတွေအားလုံးကကျွန်တော်လက်မှတ်ရှိလို့ကျွန်တော်ဟိုကပေါ့အဓိကတော့ကတ်တိုင်းလူတွေဆိုင်နေခါမျိုးဆိုတော့အဓိကတော့သူတို့ရဲ့အဲ့ဒီကုမ္ပဏီတွေနဲ့ကားကိုအတက်အမှန်ကန်ထားတဲ့ပုံမှန်မျိုးကြည့်ရအဲ့အမကန်ထားပြီးတော့ဆိုလို့ရှိရင်တော့ကျွန်တော်တို့အနေနဲ့ရဘူးတာတော့ကန်ဒီကာမောက်တော့တရားဘလောက်စုပြောရတယ်ကျွန်တော်တို့ဒီတပင်းရနေနားလေးပြီတော့ကျွန်တော်ရဘူ
းအခုချိန်ထိတော့အလို့ရှင်တစ်သေးဘက်ကနိုင်ရေးကိစ္စကိုစိဟုံကိစ္စပါတာဝန်ယူဆောင်ရွက်ပေးနေပြီးအာမကန်ကုမ္ပဏီတွေနဲ့ပါဆက်ဆက်ဆောင်ရွက်ကညနာကြီးကိုစိဟုံဘက်ကလည်းပေးမှဖြစ်တယ်လို့တိုက်သွားတဲ့ကားဘက်ကလည်းရရှိအောင်ဆောင်ရွက်ပေးမှဖြစ်တယ်လို့လည်းပြောကြားကြောင်းဦးအိမ်ထက်ကတော့ပြောပြပါတယ
်နဲ့များတော့ပကံရဲ့ပကံဘက်ကဆွေးရဒီဆိုင်ဆွေးရဘက်ကတာဝန်ရှိတဲ့လူတွေရဲ့ဒီကိုတထေးမတွေရဲ့ဒီမိသားစုဝင်တွေနဲ့ဒီနိုင်ရေးကိစ္စပြီးခဲ့ကြည့်ကြရင်ဒီရောဒီကိစ္စတွေနဲ့ပတ်သက်ပြီးတော့သူတို့ပြောကြမယ်။နောက်တစ်ခုကကုမ္ပဏီတွေတွေကကုမ္ပဏီတွေကလည်းဒီသားဒီသိသိုးတဲ့လူတွေရောအော်ဆန်ရတဲ့လူတွေရောအဲဟောက်ဖက်ကြီးတွေပေးဖို့အတွက်စကားပြောမယ်ဆိုတာကိုပြောတာ။ဟု
တ်ကဲ့။
ဆိုတော့ကျွန်တော်တို့ကတော့ဒီကတော့နောက်တစ်ခုရနိုင်တဲ့နည်းလမ်းတော့ခုကပြောတဲ့ဒီစိုက်တဲ့ကားအာမခံလာတဲ့ကုမ္ပဏီကနေရနိုင်တဲ့နည်းလမ်းတစ်ခုတော့ကျွန်တော်တို့ကြိုးစားမှာပေါ့။
တိုင်းနိုင်ငံတွင်မြန်မာရွှေပြောင်းလိုသမားတန်းတဲ့ချီရှိနေပြီးအခုလိုမျိုးမတော်တဆမှုတွေနဲ့တေဆုံးတာလုပ်ငန်းတွေမှာတေဆုံးမှုတွေလည်းရှိနေတာပါနိနာကြီးရရှိဖို့ကိစ္စတွေကတော့အလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကလိုက်လံလှုပ်ဆောင်ပေးမှသာတန်ရာတန်ကြီးရရှိတာမျိုးတွေရှိတတ်ပါတယ်အခုဖြစ်ရမှာတော့အလို့ရှင်ဘက်ကတော့တေချာလှုပ်ဆောင်ပေးနေတာတွေကိုတွေ့ရပါတယ်ဆိုပြီးရနောင်းအခြေဆိုင်အလို့သမားရေးလှုပ်ဆောင်နေတဲ့အဖွဲ့ကတော့ပြောဆိုသွားပါတယ်ရှင်
ရှင်များရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဥဆောင်ပြီးအစိုးရအသစ်တာဝန်ယူလာတာအခုဆိုရင်တလားပြည့်သွားပြီဖြစ်ပါတယ်အစိုးရတာဝန်ယူခဲ့တဲ့တလားတာကာလမှာနိုင်ငံရေးအကျဉ်းသားတွေလွှတ်ပေးတာခက်စနစ်နဲ့မညီတဲ့ဥပဒေတွေကိုဖျက်သိမ်းတာတွေကအစတကြံတွင်စီးပွားဖြင့်မန်တက်စောက်တာကိုတားမြစ်တာဆုံးအပြောင်းလဲမျိုးစုံကိုတွေ့ရပါတယ်အစိုးရအသစ်တာဝန်ယူခဲ့တဲ့တလားတာကာလမှာဆောင်ရွက်ခဲ့သမျှတွေတဲကတော်ရရှင်တွေသဘောကျဆုံးဒါမှမဟုတ်သဘောမတွေ့ဆုံးဘာတွေများရှိပါသလဲဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေလိုင်းဆွေးနွေးတဲ့အချိန်မှာ VO ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာbamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရရှင
်။လာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုဖိတ်ခေါ်ပါရရှင်။ဆက်ပြီးတော့နားဆင်ရမှာကတော့အမေရိကန်ပြည်ထောင်စုကအသေးစားလုပ်ငန်းတွေဘယ်သူတွေကပိုင်ဆိုင်တာများတယ်လဲဆိုတဲ့သတင်းဖြစ်ပါတယ်။အသေးစားလုပ်ငန်းပေါင်း5တန်းလောက်ရှိတဲ့အမေရိကန်ပြည်ထောင်စုမှာခန့်မှန်းခြေလုပ်ငန်း5ခုမှာတစ်ခုကိုရွှေပြောင်းအခြေချနေထိုင်သူတွေကပိုင်ဆိုင်ကြပါတယ်။စီးပွားရေးအချက်အခြာမြို့ဖြစ်တဲ့နယူးယောက်မြို့မှာတော့အသေးစားလုပ်ငန်းတွေရဲ့ထက်ဝက်ချော်လောက်အထိကိုရွှေပြောင်းနေထိုင်သူတွေကပိုင်ဆိုင်ထားကြတာပါ။ VOA သတင်းတောက်ဘာနက်ချက်စမန်နယူးယောက်မြို့ကနေပေးပို့ထားတဲ့သတင်းဆောင်ပါကိုကိုအောင်လင်းဦးပြောပြပေးပါရှင်။
နယူးယောက်မြို့က VCD Trading အထက်ရုပ်လုပ်ငန်းမှာတော့တံမိုးကြီးအမျိုးသမီးဝက်စားတွေထုတ်လုပ်ဖို့အလုပ်သမား15ယောက်နဲ့လက်ပတ်နေတာပါ။တရုတ်နဲ့အာရှတိုင်းမှာလောဝါကတွေဈေးပေါ်တဲ့အတွက်နယူးယောက်မှာအခုခါအထက်ရုပ်လုပ်ငန်းတွေလည်းများများဆဆတော့မကျန်တော့ပါဘူး။အနည်းဆုံးလောက်ခလာစာတစ်နာရီ15ဒေါ်လာနှုန်းတွန်းမြင့်တက်မှတ်လိုက်တဲ့အတွက်လည်းလုပ်ငန်းတွေထပ်ပြီးရော့သွားနိုင်တယ်လို့ကုမ္ပဏီပိုင်ရှင်စတီဖောင်းကပြောပါတယ်
။ Most of my workers average about between $11 to $13 and that's probablyin this industry one of the higher ones
ကျွန်တော်လို့ဒီမှာအများစုက17ဒေါ်လာကနေ13ဒေါ်လာတဝိုက်လောက်ရကြပါတယ်ဒါဟာဒီလုပ်ငန်းမှာအများဆုံးဖြစ်နိုင်ပါတယ်ဒါပေမဲ့အခုတော့အနည်းဆုံးလောက်ခတနာရီ15ဒေါ်လာပေးဖို့ဥပဒေထုတ်လိုက်ပါတယ်8ဒေါ်လာနဲ့85စင်ကနေ3နှစ်အတွင်းမှာ15ဒေါ်လာထိတက်သွားတာပါလုပ်ငန်းကိုဘယ်လိုဆက်ထိန်းထားမလဲတောင်မသိတော့ပါဘူး
ဗီယက်နမ်နိုင်ငံကတစ်ဆင့်အမေရိကန်ကိုရောက်လာတဲ့တရုတ်နိုင်ငံသားဟွာငါနယူးယောက်မြို့ကအသေးစားလုပ်ငန်းရှင်9000နဲ့က52ရာခိုင်နှုန်းကိုပိုင်ဆိုင်ထားတဲ့ရွှေပြောင်းချေချနေထိုင်သူတွေထဲမှာတူဦးပါဝင်ဖြစ်ပါတယ်။သူဖောက်တယ်တွေထဲမှာတော့တချင်ကကလေးသရုပ်ဆောင်တွေဖြစ်ခဲ့ကြတဲ့ Ashley Olsen နဲ့ Mary Kate Olsen တို့ပိုင်ဆိုင်ပြီးနာမည်ကျော်အဝတ်ထည်နဲ့သုံးဆောင်ပစ္စည်းတွေရောင်းချတဲ့ The Road လို့ကုမ္ပဏီတွေလည်းပါဝင်ပါတယ်။ဒီစားလုပ်ငန်းရှင်ဟောင်းကတော့တရုတ်ကွန်ထုတ်လုပ်ငန်းတွေနဲ့ရှင်ပြန်နေအောင်အမေရိကန်ဆွေရကကူညီစီရင်တယ်လို့ပြောပါတယ
် If the government can make importing goods a little bit more expensive where the cost is not that big of a difference
ဈေးသိမ်းမကြီးတဲ့နေရာကတင်သွင်းလာတဲ့ပစ္စည်းတွေကိုနည်းနည်းဈေးပိုကြီးအောင်ဆွေရကလုပ်ပေးမယ်ဆိုရင်တော့ကျွန်တော်တို့အတွက်တစ်ပတ်တစ်လမ်းကအထောက်အကူဖြစ်နိုင်ပါတယ်တခြားတိုင်းပြည်တစ်ခုကတင်သွင်းလာတဲ့ပစ္စည်းတွေအပေါ်မှာအခွန်တိုးကောက်လိုက်မယ်ဆိုရင်ထင်သလောက်ဈေးမပေါ်တော့ပဲအမေရိကန်ထုတ်ကုန်တွေအားကောင်းလာနိုင်ပါတယ
်။တန်ပန်အားကစားပစ္စည်းဆိုင်ကထုတ်လုပ်မှုတာဝန်ခံဆူစီလီဘိုဝစ်ကတော့ဟွန်ရဲ့အထက်ရုပ်လုပ်ငန်းအနီးနားမှာရှိရတာကိုသဘောကျတယ်လို့ပြောပါတယ
်။ It just ends up being cheaper, faster, easier because you can communicate directly with the factory. You can just walk over if there's an issue.
ဒါရက်ဆက်တွယ်နိုင်တာကြောင့်ဈေးလဲတက်တာမြန်လဲမြန်လွယ်လဲလွယ်ကူပါတယ်။ကိစ္စတစ်ခုခုရှိတယ်ဆိုရင်လည်းလမ်းလျှောက်သွားပြီးတော့ရှင်းလိုက်ရုံပါပဲ။အမေရိကန်လိုပစ္စည်းတွေဟာတကယ့်ကိုရောင်းနှန်းဝင်ပါတယ်။နိုင်ငံတကာကဖောက်တယ်တွေအတွက်လည်းတကယ့်ကိုရောင်းနှံဝင်တဲ့ပစ္စည်းတွေပ
ါအမေရိကန်ကတခြားမြို့ကြီးတွေမှာလည်းပဲနယူးယောက်မြို့မှာလည်းရွှေပြောင်းနေထိုင်သူတွေရဲ့လုပ်ငန်းတွေဟာစီးပွားရေးမှာအချက်အချာနေရာယူလို့ရှိတတ်တယ်လို့လည်းဗန်နိုင်းဆိုင်ရာမူဝါဒလေးလိုက်အဖွဲ့ကသူတည်သည့် David Kellick ပြောပါတယ
် There is the restaurants, the grocery stores, the hair salons, the dry cleaners, the stuff that makes up the kind of the character of a neighborhood.
သာသောဆိုင်တွေ၊ကုန်းစုံဆိုင်တွေ၊သပင်းလှပြင်ဆိုင်တွေ၊ပင်မဆိုင်တွေဒီလိုလုပ်ငန်းပေါင်းစုံကရက်ွက်တီထဲမှာထူးခြားတဲ့ဇယိုက်လက္ခဏာတွေဖြစ်လာပါတယ်။တနိုင်ငံလုံးကလုပ်ငန်းတွေအားလုံးရဲ့18ရာခိုင်နှုန်းကိုရွှေပြောင်းနေထိုင်သူတွေပိုင်ဆိုင်ထားကြတာပါ။အဓိကစီးပွားရေးလုပ်ငန်းတွေရဲ့28ရာခိုင်နှုန်းကိုလည်းပိုင်ဆိုင်ထားတဲ့အတွက်အရေးကြီးတဲ့ခန့်ကန့်ထားမှရှိနေပါတယ
်။အမေရိကန်တနိုင်ငံလုံးမှာအသေးစားလုပ်ငန်း 4.9 ဆန်းရှိပေမဲ့ရရှိရက်တီဖို့ကတော့မလွယ်လောက်ပါဘူး။လုပ်ငန်းအားလုံးရဲ့သုံးပုံတစ်ပုံလောက်သာစနစ်ကျော်အထိခံလို့ရှိတဲ့လို့၅နှစ်နဲ့အထက်ထိရက်တီနိုင်တဲ့အသေးစားစီးပွားရေးလုပ်ငန်းကတော့50ရာခိုင်နှုန်းလောက်သာရှိပါတယ်ခင်ဗျာ။
ကိုအောင်လင်းဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တင်းဝင်နေနေညနေခင်းအတွက်တင်းနဲ့တင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။ VOA ရဲ့တင်းဝင်နေနေညနေခင်းမြန်မာဘာသာအစီအစဉ်လေးမကြခင်အဆုံးသက်တော်မှာပါ။အခုကျန်းနေသေးတဲ့ချိန်မှာတော့တင်းချင်းညုတ်ကိုမတ်တင်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်။
အင်ရန်နိုင်ငံဘက်ဂရက်မြို့တော်တွင်နိုင်ငံရေးအခြေအနေကဒီကနေ့တနင်္ဂနွေနေ့မှာဗရန်ပဓာဖြစ်နေပါတယ်ဘက်ဂရက်မြို့တော်ကိုအရေးပေါ်အခြေအနေကြီးညာထားရပြီးဆန္ဒပြသူတွေကတချင်းကလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့နိုင်ငံတကာစုံအတွင်းတစိတ်တစ်ပိုင်းကိုထိန်းချုပ်ထားပါတယ်ဥပဒေပြုအမတ်တွေလည်းထွက်ပြေးကုန်ကြပြီဖြစ်ပြီးစစ်တပ်ကတော့အမြင့်ဆုံးအဆင့်တက်လှန့်ထားပါတယ်ရှီယာဘာသာရေးကောင်ဆောင်မိုတဒါဒါအယ်ဆာရာကကောင်းဆောင်တဲ့ဆန္ဒပြသူတွေကတနင်္ဂနွေနေ့မနက်ပိုင်းမှာအခုလူသူကင်းမဲ့နေပြီဖြစ်တဲ့လွှတ်တော်ရှိကလမ်းတွေပေါ်မှာဆက်လက်နေရာယူထားဆဲဖြစ်ပြီးနိုင်ငံတကာဆုံးရဲ့ Celebration Square လို့ထိကြတဲ့ရှင်မြန်မာစုဝေးနေကြပါတယ်။ American နိုင်ငံခြားရေးဝန်ကြီး John Kerry ဟာ Syria နိုင်ငံရေးဆွေးနွေးဖို့ဒီကနေ့တနင်္ဂနွေနေ့မှာ Geneva ကိုသွားရောက်မှာဖြစ်ပါတယ်။ Syria နိုင်ငံတဝန်အပြစ်ခတ်ရက်စဲရေးပြန်ပြီးခိုင်မာလာစေဖို့ဆောင်ရွက်ဆဲကိစ္စတွေကို American နိုင်ငံခြားရေးဝန်ကြီး John Kerry ဆွေးနွေးမှာဖြစ်တယ်လို့မနေ့စနေနေ့ကနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ Syria နိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်နဲ့ Syria စစ်ဆန်ညှိနှိုင်းရေးဆိုင်ရာကိုယ်စားလှယ်တွေကိုလည်းဆွေးနွေးပွဲခီးစဉ်အတွက်ပြင်ဆင်ထားကြဖို့ American နိုင်ငံခြားရေးဝန်ကြီး Kerry ကတိုက်တွန်းထားပါတယ်။တူရကီနိုင်ငံဂါဇီယန်တပ်မျိုးအရှိတောင်ပိုင်းကရဲဌာနချုပ်ရုံးအပြင်ဘက်မှာကားဘုံးပေါက်ကွဲခဲ့တဲ့အတွေ့ရဲရာရှိတအူတေဆုံးပြီးလူ22ယောက်ဒဏ်ရာရသွားတယ်လို့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးကပြောပါတယ်ဂါဇီယန်တပ်ဒေသဆိုင်ရာအုပ်ချုပ်ရေးမှူးအလီရာလီကာရာကိုကိုးကားပြီးသတင်းတွေမှာဖော်ပြနေကြတာဖြစ်ပါတယ်ရှင
်သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှူးကကိုရနိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေညနေ9:00နာရီအထိဓာတ်ရိုက်အသွင်လှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီကြာည9:00နာရီကနေ10:00နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်ကြပါရှင်တနင်္ဂနွေနေ့ညနေခင်းမှာရွှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.